ထွေထွေကုန်စည်နှုန်းမြင့်တက်လာမှုကြောင့်နှိမ်ဆုံးလောက်ခလာစာတရက်4800ကို8000ကျပ်အထိတိုးပေးဖို့စက်မှုဆောင်လုံသမားတွေကတောင်းဆိုနေပေမဲ့မြန်မာလုံသမားရေးဌာနဘက်ကတော့ဒီကိစ္စကိုသူတို့အနေနဲ့လက်ငင်းဆုံးဖြတ်ပေးဖို့အစီအစဉ်မရှိသေးကြောင်း VOA ကိုပြောပါရယ်စီးပွားရေးကောင်းစွာမလဲပတ်သေးတဲ့အတွက်လာစာတိုးပေးဖို့ဆိုတာကြီးမားတဲ့စိန်ခေါ်မှုဖြစ်နေတယ်လို့လုံသမားရေးဌာနရဲ့အမြဲတမ်းအတွင်းဝင်ဦးညွန့်ဝင်းက VOA ကိုပြောပါရယ်
ဒေသခံဖွဲ့ကြီးကဒေမျိုးနယ်ဖွဲ့ကြီးကပြောလိုက်လို့8000လို့9000လို့ပြောလို့အဲဒီလိုကျွန်တော်တို့ဆောင်ရွက်သွားမှာမဟုတ်ပါဘူးပြောချင်တာအဲလက်ရှိလည်းဒီဥစ္စာကိုဆောင်ရွက်ဖို့အချိန်မရှိသေးဘူးကျွန်တော်နိုင်ငံဝန်ကြီးချုပ်ကိုယ်တိုင်ပြောထားတာရှိတယ်တန်းကြီးရဲ့စီးပွားရေးဟာအကောင်းမွန်ဆောင်ရွက်ပြီးမှပဲသူ့ရဲ့ဝန်ထမ်းတွေလာစားတိုးဖို့တစ်ခါကလည်းပုံကြီးကကဏ္ဍမှာရှိတဲ့အလုပ်သမားတွေရဲ့အခြေခံလာစားတွေကိုဟိုမြင့်တင်ပေးဖို့ဆိုပြီးတော့ဒီလိုပြောထားတာရှိပါတယ်ဗျာအဲ့ဘယ်နေကြောင်းလဲလက်ရှိနိုင်ငံတော်ခြေနေကစီးပွားရေးကောင်းအောင်လုပ်နေသေးဒီခြေနေပဲရှိတယ်အဲဒါကြောင့်အဲလက်တလောမှာမူလသတ်မှတ်ထားတဲ့နှုတ်ကနေနောက်နှုတ်တစ်ခုကိုကျွန်တော်တို့ကြောင်းဖို့အတိုးတက်ဖို့ဆိုတာကျွန်တော်တို့အရန်ကြီးမားတဲ့စိန်ခေါ်မှုဖြစ်ပါလေ
စီးပွားရေးတိုးတက်လာမဲ့အချိန်ကိုမှန်းဆပြီးလက်တလောမှာလောက်ခလာစာကိစ္စကိုဆွေးနွေးနေခြင်းပဲဖြစ်တယ်လို့သူကပြောပါတယ်အထည်ချုပ်အိတ်ချုပ်လုပ်ငန်းတွေမှာကုန်အမှားတွေကျဆင်းနေတယ်လို့တစ်ဖက်မှာလည်းဒေါ်လာငွေလဲလှယ်နှုန်းကြောင့်ကုန်ရမ်းဈေးတက်တာနဲ့ကြုံနေရတယ်လို့အမြဲတမ်းတွင်းဝင်ဦးညွန့်ဝင်းကပြောပါရယ်အနေဆုံးလောက်ခလာစာတတ်မှတ်ချက်ကိုတရက်တာအလုပ်ချိန်8နာရီအတွက်4800ကျပ်အဖြစ်2018ခုနှစ်မှာ NLD အစိုးရကပြောင်းလဲတတ်မှတ်ခဲ့တာပါအခုစစ်ကောင်စီလက်ထက်မှာတော့အထွေထွေကုန်စည်နှုန်းအဆမတန်တက်လာသလိုကမ္ဘာစီးပွားရေးအကျပ်တဲကိုလည်းရင်ဆိုင်ရတာကြောင့်လုံသမားတွေလာစာတိုးပေးဖို့တောင်းဆိုလာကြပါရယ်တရက်လောက်ခ4800ကျပ်ကနေတိုးပေးဖို့အတွက်လဲစက်ယုံတွင်ဆန္ဒပြတောင်းဆိုမှုတွေအများပြားရှိနေတာပါနာမည်ကြီး Adidas ဖနက်တွေကိုချုပ်ပေးနေတဲ့မြန်မာပောင်ချင်းဆက်ယုံမှာတရက်လောက်ခကို8000ကျပ်တိုးတောင်းတဲ့အတွက်လုံသမား26ယောက်အလုပ်ထုတ်ခံထားပါတယ်လက်ရှိမှာသူတို့အားလုံးလုံသမားညွှန်ကြားရေးဦးစီးဌာနမှာအမှုရင်ဆိုင်နေရတာပါသူတို့ကိုအလုပ်ပြန်ခန့်ပေးဖို့ Adidas လုပ်ငန်းဘက်ကတောင်းဆိုထားပေမဲ့မြန်မာပောင်ချင်းဘက်ကတော့လက်မခံသေးပါဘူးအခုရင်ဆိုင်နေရတဲ့မြန်မာပောင်ချင်းဆက်ယုံကလုံသမားတို့ကအခုလိုပြောပါတယ်
လုံငန်းကလည်းပြောင်းဝင်ဖို့ရတယ်ဒီမှာတော့လည်းအစမ်းဆုံးပြီးအဲလောက်ဆောင်နေတယ်ပြီးတော့လည်းအဒီတက်ဘက်ကလည်းစုံစမ်းမှုတွေလုပ်နေတဲ့အချိန်မှာလည်းပေါ့နော်သူတို့ကအဒီတက်ကိုအရေးမလုံအဒီတက်ကလုတ်ချက်အောင်သူကအဒီတက်ကိုအရေးမလုံဘူးဆိုတဲ့ပုံစံမျိုးကိုလုပ်နေတာပေါ့နော်ဒီမှာတော့ဟုတ်အဲအဲ့လိုတွေလည်းဆက်ပြီးတော့မလုံဆောင်ဘူးနော်ပြီးတော့ဒီမှာတော့ဒီအလုံသမားတွေရင်းကြော်ပေါ့နော်ဒီအလုံသမားဝင်ကြီးဌာနဘက်ကလည်းလောက်ခလာတာကြိုးပမ်းနေတဲ့အတွက်ပေါ့လည်းအများကြီးညှော်လင့်ထားပါတယ်လို့ဟုတ
်မြန်မာပောင်ချိန်ဆက်ယုံကလုံသမားတွေခွင့်ရချိုးဖောက်ခံရတာကိုဒီတော့တိုင်းသတင်းစာကြီးကပြီးခဲ့တဲ့ရက်ပိုင်းမှာပဲရေးသားဖော်ပြခဲ့ပါတယ်။ကမ္ဘာဖလားမှာအာကစားသမားတွေဝတ်တဲ့ဂျာစီအင်ကြီးကိုမြန်မာနိုင်ငံကအလုပ်သမားတွေကတရက်လောက်ခ2ဒေါ်လာကျော်လေးနဲ့ချုပ်လှုပ်ပေးခဲ့တာလို့ရေးသားဖော်ပြခဲ့တာပါ။အထက်ချုပ်ဆက်ယုံတွေမှာလူသမားခွင့်ရချိုးပေါက်ခံရတဲ့ကိစ္စတွေလည်းများပြားဖြစ်ပေါ်နေပါတယ်။ရန်ကုန်အင်းစိန်ဆုံ3က Cotton Textile Garment Company ဟာလူသမားတွေကိုပေးရမယ့်ကျွမ်းကျင်ကြီးကိုဖျက်တောက်ခဲ့ပါတယ်။ဒါကြောင့်နိုဝင်ဘာလထဲမှာအဲ့ဒီဆက်ယုံကလုံသမား1000ကျော်ဆန္ဒပြတောင်းဆိုခဲ့ကြတာပါတနိုင်ငံလုံးကအထည်ချုပ်လုပ်ငန်းတွေမှာလုတ်ကင်နေတဲ့မြန်မာအလုပ်သမားကအခုနှစ်အောက်တိုဘာလကုန်ထိ4,100ကျော်ရှိပြီးနိုင်ငံသား2600ကျော်ရှိတယ်လို့အစိုးရလုံသမားဌာနဘက်ကပြောပါတယ်